လာရှုံမျိုးကိုတင်ပိုက်ထားတဲ့ MNDAA ကိုကန့်အဖွဲ့နဲ့စစ်ကောင်စီကြားမှာတရုတ်စစ်စင်ပေးမှုနဲ့ယူနယ်ပြည်နယ်တွေကကုမင်မျိုးမှာဒီဇင်ဘာလ15ရက်နေ့ကတွေ့ဆုံကြတဲ့အချိန်အခုလိုနောက်တစ်ချိန်ထပ်တွေ့ဖို့အတွက်ရထားဆုံးဖြတ်ခဲ့ရဖြစ်ပါတယ်။ဒီဇင်ဘာ15ဆွေးနွေးပွဲကိုတော့တရုတ်ကိုယ်စားလှယ်တချို့လည်းပါဝင်တက်ရောက်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကအမည်မဖော်လိုတဲ့MNDAA နဲ့နီးစပ်သူသတင်းရင်းမြစ်စီက VOA တိထားရတဲ့လောက်ကတော့စစ်ကောင်စီဘက်ကအမှတ်တစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကဥဆောင်ဆွေးနွေးခဲ့ပြီးကိုကန့်အဖွဲ့ဘက်မှာတော့ဖုန်တာရွှင်ရဲ့သားဖြစ်သူနိုင်ငံခြားဆက်ဆံရေးဌာနအကြီးအမှုဖုန်ခွင်းကဥဆောင်ဆွေးနွေးခဲ့တယ်လို့ပြောပါရယ်ဆွေးနွေးမှုအခြေအနေအသေးစိတ်ကိုတော့မသိရသေးပါဘူးဒါပေမဲ့လို့ဒီဆွေးနွေးပွဲမှာ MNDAA တင်ထားတဲ့လာရှိုးမျိုးကိုအရင်ပုံစံတိုင်းထားရှိဖို့ကိုကန့်တက်တွေပြန်လဲဆုတ်ခွာနေရချာရင်းနဲ့နေဆက်ကုံသွဲရေးပြန်ဖွင့်လှစ်နိုင်ရေးစီဝါရေးပြန်လဲထူထောင်မှုစတာတွေကိုဆွေးနွေးဖို့အတွက်တရုတ်ကိုယ်စားလှယ်တွေကစီစဉ်ထားခဲ့တာရှိပေမဲ့လက်တွေ့မှာတိကျတဲ့ရလက်ထွက်ပေါ်မလာခဲ့ပါဘူးဒီဆွေးနွေးနဲ့ပတ်သက်ပြီးသိရအောင်လို့စစ်ကောင်စီကိုအချိန်ချင်း VOA ကဆက်သွယ်ခဲ့ပေမဲ့လို့လည်းဆက်သွယ်လို့မရသေးပါဘူးနောက်တစ်ခါဆွေးနွေးပွဲမှာပထမတစ်ချိန်ကလိုပဲတရုတ်စီစဉ်ပေးထားတဲ့ခေါင်းစဉ်အတိုင်းဆက်ပြီးတော့ဆွေးနွေးမလားကောင်းစင်အစ်တင်နဲ့ဆွေးနွေးသွားမလားဆိုတာကိုလည်းမသိရသေးပါဘူးဒီဇင်ဘာ15ကုမင်ဆွေးနွေးပွဲအပေါ်မှာနိုင်ငံရေးစီရေးလေ့လာသူတဦးကတော့သူ့ရဲ့အမြင်ကိုခုလိုပြောပါတယ
်ကြည့်ရတာကတော့တကယ်ဖက်ကမဖြစ်ဖြစ်အောင်ကြိုးစားနေတဲ့ကြောင့်စိတ်မောနေကုန်ရတယ်သူတို့ထက်ကလာပြီးပြရလဲပါနေတာပေါ့ဗျာဒါပေမဲ့လူနှစ်ဖက်ရဲ့သဘောထားအမိထားရတိကျဒါပြီးဘူးတရုတ်ကတိတိကျကျကြည့်လို့မရဘူးဒီလိုလေးတွေကြည့်ကြကြောင်းပေါ်နေမှာကိုကန့်ရဲ့အချိန်မီရရရကိုကန့်ကအယူအဆတော့ဖွင့်ဖြစ်နေတာတော့မှသူရဲ့ဒီတကူဒီလိုမှမပါဝင်တဲ့ကိစ္စတွေထားရလို့ကျွန်တော်သုံးသပ်တယ်။ဆိုတော့တစ်ဖက်ကစစ်ကောင်စီကတော့ထုံးစံတိုင်းနဲ့အားကိုးနဲ့စီကြည့်ဝင်တော့ရတဲ့မြောက်ပေါ်ကြီးကြီးလုံးဖြစ်ပေါ်ရတာ။ဒီတော့ပြည်လေးမီးဆက်သေးဘူးလို့ဆိုရမယ်။နေစက်ကုန်တဲ့ပြောင်းပွင့်နိုင်မှုလောက်ကိုပဲအတော်ကြွရမယ်ပုံရှိပါလေ။တရုတ်ကလည်းဒီဝါနီစအချိန်မီမနပူပြီးတော့နီးဆက်လာခြင်းတော့ကျိုးရအကောင်းဆုံးတွေပြောရတော့ပါပဲ
ပြည်ရေးစီရေးပြည်ပခါကိုနိုင်ငံရေးကြီးနဲ့ဖြည့်ရှင်းဖို့လိုလာတယ်လို့ MNDAA ကပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုတွေးဆဖို့ဖြစ်လာတာပါဒီဇင်ဘာလ3ကထုတ်ပြန်တဲ့ MNDAA ရဲ့ကြေညာချက်မှာဒီဇင်ဘာ3ရက်နေ့ကစပြီးတော့သူတို့ဘက်ကထိုးစစ်ဆင်တိုက်ခိုက်မှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဂျောင်းဝင်စစ်ဆက်မှုအောက်မှာလာရှိုးအပါဝင်သက်ဆိုင်ရာကိစ္စတွေကိုတွေးဆဆွေးနွေးဖြေရှင်းနိုင်မယ်လို့ယူဆတဲ့အကြောင်းပြောဆိုထုတ်ပြန်ထားတာပါ။ဒါ့ပြင်မြန်မာနိုင်ငံအနှံ့စစ်တပ်ရဲ့ဝေဟင်တဲ့မြေပြင်ထိုးစစ်တွေကိုရပ်ဆိုင်းပေးဖို့လည်းတောင်းဆိုထားပါတယ်။ဒါပေမဲ့နိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့ကိုလိုလားပေမဲ့လည်းကိုခုခံကာကွယ်ခွင့်ကိုတော့အရင်တိုင်းဆက်ပြီးဆွဲကင်ချမယ်လို့ MNDAA ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းရခိုင်တပ်တော် AA TNL တအောင်တပ်ဖွဲ့တွေနဲ့ဆွေးနွေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့သတင်းတွေထွက်တာရှိပေမဲ့လည်းကြားကိုသိကြအတိမပြုနိုင်သေးပါဘူးဒီဆွေးနွေးပွဲဖြစ်မလာခင်တရုတ်ဘက်ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ရခိုင်တပ်တော် AA နဲ့ပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့နောက် TNL အဖွဲ့နဲ့ကတော့ဒီဇင်ဘာ10ရက်နေ့ကချင် KIA အဖွဲ့နဲ့ဒီဇင်ဘာ17ရက်နေ့တွေမှာတွေ့ဆုံခဲ့တာရှိသလိုမြောက်ပိုင်းအဖွဲ့ဝင်မဟုတ်တဲ့ဝါအဖွဲ့နဲ့တော့ဒီဇင်ဘာ3ရက်နေ့ကတွေ့ဆုံတာတွေရှိခဲ့ပါတယ်စီရင်တဲ့ကုံတွေရေးမှာအချက်ချာကြတဲ့လာရှိုးမျိုးကိုတိမ့်ပိုက်အုပ်ချုပ်နေတဲ့ကိုကန့် MNDAA အဖွဲ့အပေါ်တရုတ်ရဲ့ဖိအားတွေရှိနေချိန်မှာအခုလိုတရုတ်နိုင်ငံမှာစစ်တပ်နဲ့ MNDAA ကိုယ်စားလှယ်တွေတွေ့ဆုံကြမှာပါတရုတ်ရဲ့စီးပွားရေးအကျိုးစီးပွားအများပြားရှိနေတဲ့လာရှိုးမျိုးကို MNDAA ကတိမ့်ပိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကအဆက်မပြေလေကြောင်းကပုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်တရုတ်မြန်မာနယ်စပ်ကုံတွေရေးထိခိုက်မှုတွေရှိနေတဲ့အချိန်မှာတရုတ်ဘက်ကသူတို့အကျိုးစီးပွားတွေကိုကာကွယ်နိုင်ဖို့လာရှိုးကိုတင်ထားတဲ့ကိုကန့်တက်တွေအပေါ်မှာဖိအားပေးတာတွေလည်းရှိခဲ့တယ်လို့လေလာသုံးသက်သူတွေကပြောဆိုကြပါရဲ့ရှင်